င်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါဗျာရှင
်မြန်မာနိုင်ငံဒီမိုကရေစီအရေးမှာဒီမြန်မာကနေပြီးတော့အမေရိကန်ကိုတို့တော်တော်ကလေးအားထားတာကိုတွေ့ရပါတယ်အဲ့တော့အထူးသဖြင့်အနောက်နိုင်ငံတွေကိုလည်းအားထားရဆိုရင်အမေရိကန်ကိုပို့ပြီးတော့အားကိုးတဲ့သဘောရှိပါတယ်အဲ့တော့ဒီနေရာမှာအမေရိကန်ကိုတကယ်ပဲအားကိုးတိုက်ပါသလား
အကူတိုက်တယ်လားဆိုတော့အကူရာကတော့အပြစ်ပြောစရာမရှိပါဘူးအကူကြီးလုံနေတဲ့အခါမှာတော့ဒိုင်းကအကူရှာရတဲ့သဘာဝပါပဲဒါပေမဲ့အမေရိကန်ကဘလောက်ကူညီနိုင်မလဲလုံလုံလျားလျားသူ့ကိုအထောက်တော့မရဘူးသူရဲ့အကူကြီးကတော့မျောလင်းတာမမှားဘူးလို့ပြောရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီအရေးဆိုတာသိကျပြန့်တယ်အဓိကအချင်းဒီမိုကရေစီဖြစ်လာဖို့အတွက်အဓိကနှစ်ပိုင်းခွဲလို့ပြောရပါလိမ့်ပထမတစ်ပိုင်းကဒီမိုကရေစီအတွက်အဟံတာအဓိကဖြစ်နေတဲ့အာနာရှင်စတိတ်ကိုဖယ်ရှားပြရမယ်အဲ့ပြီးတော့အဲ့ဒီလမ်းပိတ်ဆို့နေတာဖယ်ရှားပြီးမှဒီမိုကရေစီလမ်းကိုဆောက်လှမ်းဖို့အတွက်ဒီမိုကရေစီဖုံဆွေးကိုလှုပ်လာရမှာဖြစ်တယ်ဆိုတော့ပထမပိုင်းဖြစ်တဲ့အာနာရှင်ဖယ်ရှားရေးကိစ္စသိခက်ခဲတဲ့ကိစ္စပါဒီကိစ္စမှာအမေရိကန်ဘယ်လောက်ထိကိုထိလဲရောက်ထဲထဲဝင်ပါလာနိုင်မလဲဆိုတာသိမေးခွန်းထုတ်စရာဖြစ်ပါတယ်အခုပဲသူတို့က NDAA Burma Extra ကိုပြဋ္ဌာန်းထားတဲ့နှစ်ပဲပြေတော့မယ်အဲ့ဒီမှာကတိပေးထားတဲ့ပြောထားတဲ့အချက်လက်တွေပေါ့လေ non lethal assistant ပေးမယ်ဘာညာဆိုရတယ်ဘာမှအကောင့်ထဲပေါ်လာစတင်လာတာလည်းမကြသေးဘူးဆိုတော့အဲ့ဒီဟာတွေကိုသိမျှော်လင့်နေလို့တော့မဖြစ်ဘူးလို့ထင်ပါတယ်အလားဘာပဲနဲ့ပြောရင
် American ကတော့သူ့ကိုသူပါဟို democracy ပြယုတ်ပေါ့လူခွင့်ရင်းနဲ့ democracy ပြယုတ်တစ်ခုအဖြစ်သူ့ကိုသူသတ်မှတ်ထားပါတယ်ဆိုတော့ဒီလိုမျိုးသတ်မှတ်ထားတဲ့နေရာမှာမူဝါဒတွေမှလည်းဒီလိုပဲပေါ်ပြပါတယ်အဲ့တော့ဒီလိုသတ်မှတ်ထားတာဟာဘလောက်အတိုင်းတာထိမှန်ကန်ပါသလဲ
လူခွင့်ရေးဆိုတော့အမေရိကန်နိုင်ငံပေါ်ထွန်းလာခဲ့ရတာလူခွင့်ရေးအတွက်စပြီးလှုပ်လာတာပဲ liberty equality fraternity ဆိုတဲ့ကြော်စံနဲ့လှုပ်လာဆိုလူခွင့်ရသူတို့မှစကြရပါပါတယ်ဒါပေမဲ့ democracy လည်းသူတို့မှပါတယ်သို့သော်ဒီဝါဒကိုနိုင်ငံတော်ကိုပြန့်နှံ့သွားအောင်အမေရိကန်ဥဆောင်လှုပ်ဆောင်မယ်ဆိုတဲ့အယူဆကမရှိခဲ့ပါဘူးအစတုန်းကအမေရိကန်ရဲ့နိုင်ငံခြားရေးဝန်ထမ်းဟာပထမကွာစစ်ပြီးတဲ့အထိကမတိုင်ခင်အထိက isolationist သူကနေခဲ့တာအတိကပါဝင်လာတာဒုတိယကမ္ဘာစစ်ပြီးမှဆိုဗီယက်ပြည်ထောင်စုကအရှေ့ဥရောပနိုင်ငံတို့ကိုသိမ်းပိုက်ပြီးတော့ communist နဲ့လှုပ်ခိုင်းတဲ့အခါမှာအဲဒီအရှေ့ဥရောပနိုင်ငံတွေ communist anarchist ကလွတ်မြောက်အောင်အမေရိကန်ကကူညီဖို့အတွက်သူတို့မူဝါဒချပြီးလှုပ်တယ်အဲဒီတော့သမ္မတ Harry Truman ဆိုတော့အဲဒီမူဝါဒ Truman Doctrine ကိုခေါ်ပါတယ်ဒီပိုင်းမှာဆိုတော့ Truman Doctrine ကသူတို့နိုင်ငံတို့သူတကယ်ပဲကူညီပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဆိုတော့အဲ့လိုလှုပ်လှုပ်လာခဲ့တာအဲ့ဒီမှာစပြီးတော့ကမ္ဘာမှာသူတို့ဟာဒီမိုကရေစီချန်ပီယံဆိုတဲ့ပုံစံမျိုးတစ်ဖြည်းဖြည်းဖြစ်လာတယ်။နောက်အခုနောက်ဆုံးဖြစ်နေတာကတော့တရုတ်ပေါ့လေယူကရိန်းမှာတော့နိုင်ငံနဲ့ကိုထိလဲပါဘူးအကူအညီပေးတာသာဖြစ်တယ်။နေတိုကလည်းပဲလက်နက်အကူအညီပေးတာသာဖြစ်တယ်။ဆိုတော့တိုင်ဝမ်မှာကြတော့တိုင်ဝမ်ဆွေတော့မထီးနဲ့ငါတို့လုပ်မယ်ဆိုပြီးတော့လင်းပြန်လာရင်သူတို့ကလည်းပြန်ပြတာတွေပါလေအများကြီးလုပ်နေဆိုတော့တချို့ကပညာရှင်တွေကကင်ပွန်းတက်ကြတယ်ဘိုင်ဒန်ဒေါက်ထရင်းနဲ့ခေါင်းက Truman Doctrine လောက်ခဲ့လို့ပဲတိုင်ဝမ်ခိစမှာတော့တဲကိုဟန်တာဘို့တဲ့အမေရိကန်ဆိုတော့လုံနေဆိုတော့ပြောပါတယ်ဆိုတော့သူတို့ဟာဒီမိုကရေစီချန်ပီယံဟုတ်လားမဟုတ်လားဆိုတော့အဲ့ဒီမှာတော့စောင့်ကြည့်နေရတဲ့အခြေအနေကဖြစ်ပါတယ်ဘယ်လိုဖြစ်လာမလဲဆိုတာကတော့
ဟုတ်ပါတယ်ဒီမှာလဲလေဒီထိုင်ဝမ်အရေးမှာကြတော့အမေရိကန်ကထဲထဲဝင်ဝင်ကိုကူညီရအောင်တွေ့ရပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုရင်မြန်မာနိုင်ငံကရောသူကလည်းတရုတ်ရဲ့ဩဇာစက်ကွင်းတွေကိုကြာနေတယ်လို့ပြောလို့ရနိုင်တဲ့အနေထားပါဒါဆိုမြန်မာနိုင်ငံကြတော့အမေရိကန်ဘာလို့ဒီလောက်ထိမကူညီရပါလဲ
ချက်မှန်းကျင်လို့ရပါတယ်အမေရိကတရုတ်ရဲ့တိုင်ဝမ်အပေါ်မှာချင်းကြောက်မှုနဲ့မြန်မာနိုင်ငံအပေါ်ချင်းကြောက်မှုဘယ်ဟာပူကြည့်စလဲကြည့်လိုက်ရင်စိစာထင်ရှားတယ်တရုတ်ကတိုင်ဝမ်ကိုပူပြီးချင်းချောက်တယ်တိုင်ဝမ်ဟာသူတို့နိုင်ငံရဲ့တစိတ်တရေသလို့သူတို့သတ်မှတ်ထားတာဖြစ်တယ်အမေရိကန်ကလည်းအဲ့ဒါ one china policy ဆိုတာကိုလက်ခံခဲ့တာဒါကြောင့်လည်းပဲသူတို့နဲ့နောက်တရုတ်နဲ့အမေရိကန်ဆက်ဆံရေးဆိုတာစတင်လာတာဖြစ်ပါတယ်အခုခါမှာကြတော့အမေရိကန်ကဒီကိစ္စကိုပြန်ပြင်ကျင်တဲ့လေသံတွေပြစ်လာတော့တရုတ်ကလည်းဒါကိုပြန်ပြီးတင်းကျပ်လာတဲ့သဘောဆိုတော့တိုင်ဝမ်အပေါ်မှာတရုတ်ရဲ့ချင်းချောက်မှုကပူပြီးပြင်းထန်ပါတယ်မြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့ချင်းချောက်မှုကလောက်တိမပြင်းထန်ပါဘူးမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးစီးပွားအကျိုးစီးပွားဆိုစီးပွားရေးအကျိုးစီးပွားရှိမယ်စီးရေးအဖြစ်မဟာဗျူဟာအကျိုးစီးပွားရှိမယ်စီးပွားရေးအကျိုးစီးပွားကရေနံပိုင်လိုက်ကြောက်ဖြူအပ်စင်ဆယ်တဲ့ကိစ္စကိုပြောနေရတယ်တရုတ်ရရှိတဲ့တခြားဒေသရရှိတဲ့ရေနံတွေနဲ့ဆိုင်ရင်မြန်မာနိုင်ငံဖြတ်လာတဲ့ရေနံဟာစိတ်များပြားလွန်းတဲ့ပမာဏမဟုတ်ပါဘူးဒါပေမဲ့အဲ့မြန်မာနိုင်ငံတဆင်အိန္ဒိယသမုဒ္ဒရာကိုစီးရဲအဖြစ်ထွက်ပေါက်ရဖို့အတွက်ဂူဂူကျွန်းတို့မှာပညာစီးရဲစခန်းတိဆောက်တဲ့ဆွဲဟာဖြစ်လာတယ်အဲ့အဲ့ဒီအပိုင်းကတော့နည်းနည်းပူပြီးအရေးကြီးပါတယ်သို့တော်လည်းပဲတချိန်နဲ့မှမှတ်ထားမှာကတော့တရုတ်ဟာမြန်မာနိုင်ငံအပေါ်မှာဒါဩဇာလွှမ်းမိုးခွင့်ဒီစီးပွားရေးအဖြစ်အိန္ဒိယနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မြန်မာအရေးနဲ့ပတ်သက်တရုတ်ပြည်အမေရိကန်ထက်အရေးပါတယ်ဆိုတော့အမေရိကန်ကိုယ်တိုင်ကအသီးမှတ်ပြုတယ်ကျွန်တော် မြန်မာနိုင်ငံမှာတာဝန်ကြားဘူးတဲ့သံကြီးတမန်ကြီးအမေရိကန်သံတမန်ကြီးတွေအများများကိုမေးဘူးပါတယ်အင်တာဗျူးလုပ်တယ်သူတို့လက်ခံထားရတာကိုဆိုတော့အမေရိကန်အတွက်မြန်မာနိုင်ငံပြီးတိုင်ဝမ်လောက်အရေးမကြီးဘူးလို့ပြောမှာဖြစ်ပါတယ်ဒါကြောင့်တိုင်ဝမ်ကိုပို့ပြီးအလေးထားတယ်မြန်မာကိုလောက်အရေးထားပါဘူ
းအဲ့ဒါဆိုရင်ဒီအမေရိကန်သူကိုသူပေါ့ဟိုဒီမိုကရေစီပြရုပ်တစ်ခုဖြစ်မှတ်ယူထားတာပါအဲ့တော့ဒီမိုကရေစီနိုင်ငံတစ်ခုပြပြပြင်ပြင်ဖြစ်အောင်ဘလို့ဆက်ပြီးတော့သူကဖော်ဆောင်နိုင်မှာမလဲဘလို့ထိန်းထားနိုင်မှာမလဲ
အစူအဲ့ပြရုပ်ကိုသူတို့အဲ့နာမည်ကိုထိန်းဖို့အတွက်သူတို့ကျွန်တော်ပထမဆုံးပြောခဲ့သလိုပဲနှစ်ပိုင်းအန်နာရှင်စနစ်ဖယ်ရှားရေးမှာသူတို့ဟာကိုထိလက်ရောက်အဲ့လိုပါဝင်တာတွေကိုသိတက်တက်ကြောက်ကြောက်မလုပ်ဘူးသူတို့အချိုးစီမံချင်းချင်းပြီးတော့ငါတို့နှိမ့်လာသွားမလားဆိုတာတွက်ပြီးလုပ်မယ်သို့တော်လည်းပဲဒီမိုကရေစီအန်နာရှင်စနစ်ကိုတနေ့ဖယ်ရှားပြီးတော့လမ်းအဟလေးရသွားရင်တော့ဒီမိုကရေစီစနစ်ထွန်းကားရတဲ့အများကြီးအကူအညီပေးနိုင်ပါတယ်ဒါကြောင့်လည်းပဲတချို့ပညာရှင်တွေကအမေရိကန်ဟာအခုစစ်ကောင်စီကိုလုံအောင်ပြစ်ပစ်ခါလှုပ်ထမ်းမဲ့အစားသူတို့ကိုနည်းနည်းလေးလမ်းစပေးပြီးတော့သူတို့အဟလေးပြအောင်ဖွင့်ပေးလိုက်ပါလားနမူနာပါပြလဲဆိုတော့အိုဘားမားလက်ထက်တုန်းကအိုဘားမားလက်ထက်တုန်းကအဲ့လိုလှုပ်ခဲတဲ့အတွက်ကြောင့်ဦးစင်းစင်းအစိုးရကလည်းပဲနည်းနည်းဟပယ်တော့အိုဘားမားကစကူရိုင်းအဲ့ကိုသွားနောက်ပြီးဗြိတိန်ဝန်ကြီးချုပ်တို့ပါလို့သူတို့သွားကြပြီးတော့ဒီမိုကရေစီပြန်လဲပေါ်ဆောင်ရတဲ့သူစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေအများကြီးလှုပ်လာတဲ့နောက်ပြီးတော့ဒီကဒီမိုကရေစီဖော်ဆောင်ရေးအဖွဲ့အစည်းတွေဒီမိုကရေစီနဲ့ပတ်သက်တဲ့ institution တွေပေါ်ပေါက်လာအောင်သူတို့စီးပွားရေးပညာရေးလေ့ကျင့်မှုအများကြီးအခုကြီးပေးလာတယ်။အဲ့ဒီပုံစံမျိုးနဲ့လုပ်ရင်တော့ဖြစ်နိုင်ပါတယ်။ဆိုတော့ဒီမိုကရေစီအမေရိကန်ဒီမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတွေမှာလည်းပဲအနာရှင်စနစ်ဖယ်ရှားရေးထိတိုက်ပြင်ဆိုင်မှုလုပ်တာထက်အဲ့ဒီလမ်းပွင့်ပြတဲ့နေရာမှာဝင်ပြီးတော့ခုနပြောသလိုစီးပွားရေးပညာရေးလူမှုရေးအဖြစ်democracy institution တွေဖန်တီးပေးနိုင်တဲ့နေရာမှာတော့အများကြီးအရေးပါမယ်ထင်ပါတယ်
။ဒါပေမဲ့ American ကျတော့အခုစစ်ကောင်စီနဲ့စစ်ကောင်စီနဲ့ပတ်သက်တဲ့လူတွေကိုပေါ့ဟိုအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်နေရပါဒါဘယ်လောက်ထိထိရောက်ပါတည်
းလဲ။အဲ့ဒါလည်း controversial လို့ပြောရင်တော့ရပါတယ်။ပညာရှင်တော်တော်များများကဒါ sanction ကိုအမပေးပါဘူး။ sanction သာမထိရောက်ဘူးလို့ပြောဆပါတယ်။ဆိုတော့အိုဘားမားလက်ထက်မှာမြန်မာနိုင်ငံမှာပွင့်လင်းပြီးရလက်ခဲ့တဲ့ sanction ကြောင့်မဟုတ်ပါဘူး sanction ကိုဖယ်ပြီးတော့အဲ့လိုဟာလေးပြလိုက်တာကသူတို့ဝင်လိုက်တဲ့သဘောကြောင့်ဆက်ပြီးတော့ပွင့်လင်းသွားတာဖြစ်တယ်လို့သုံးသပ်ကြပါတယ် sanction ပေးနေလို့တချို့က sanction ဟာပြည်သူလူထုကသာပူပြီးနစ်နာရဲလို့ပြောကြပါတယ်သူတို့က targeted sanction ပြည်သူကိုမထိခိုက်အောင်လုပ်တဲ့ဆိုပေမဲ့လည်းချမ်းသာတဲ့လူတွေချမ်းသာနေတာပဲအထူးသဖြင့်အဲ့စစ်တပ်ကလူတွေရဲ့ chronic တွေသူတို့ဗိုလ်ချုပ်တွေဘယ်လောက်ချမ်းသာနေကြလဲဆိုတော့သူတို့ကတော့ချမ်းသာပြီးရင်ချမ်းသာနေမှာပဲ sanction ကြောင့်ဆိုတော့အလုံးအထဲထုတ်လုပ်ငန်းကလူတွေအလုံးလည်းမဲ့ဖြစ်တာတွေစသဖြင့်ပေါ့လေအများကြီးဖြစ်လာပါတယ်ဆိုတော့ဒါကြောင့် sanction ဟာသိထိရောက်တယ်လို့တော့လူတိုင်းကလက်မခံကြပါဘူးဒါပေမဲ့တချို့ကလည်း sanction ထားတယ်ပြန်ရင်အတက်ကြတယ်သို့တော်လည်းပဲလူအများစုကလည်းပဲသူတို့စိတ်မကောင်းဖြစ်ရတယ်ဖိအားပေးရယ် sanction လုပ်တယ်ဆိုရင်ကြည့်ပါကျွန်တော်တို့ကပြစ်သက်တွေလည်းပဲအဲ့ဒါဟာတိုက်ကြတာပဲများသောအားဖြင့်တွေးရပါတယ်ဆိုတော့သိတော့အမကိုလောက်ဘူးထင်ပါတယ် sanction လုပ်နေရတယ်
အဲ့တော့ဒီမြန်မာအရေးမှာပါဟိုအမေရိကန်ကတခြားနိုင်ငံအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာရောရှိပါလားတခြားနိုင်ငံတွေတခြားအဖွဲ့အစည်းတွေရောဟိုဘယ်လောက်ထိမြန်မာနိုင်ငံအတွက်ဆောင်ရွက်ပေးရရှိပါလဲ
ဆောင်ရွက်ပေးတယ်ဒါပေမဲ့နိုင်ငံတကာပေါ့လေနိုင်ငံတကာကိုကြည့်ရင်နှစ်ချမ်းကွဲနေတာမှာကသိပြီးအဓိကအားနေချက်ပါပဲဒီဒီမိုကရေစီလိုလာတဲ့နိုင်ငံတွေအမေရိကန်ဥဆောင်ပြီးတော့ဘယ်လောက်ပဲအင်တိုင်းအတိုင်းလှုပ်လှုပ်တစ်ဖက်မှာတရုတ်တို့ရုရှားတို့ကစစ်ကောင်စီဘက်ကနေပြီးတော့လုံအောင်ပန်ဖို့ပြင်နေတော့ဘယ်လို့မှမထိခိုက်နိုင်ပါဘူးသူတို့ကအနေသားကြီးပဲသူတို့ဟိုဘက်တွန်းပို့သူလိုပဲဖြစ်မယ်ဆိုတော့လည်းပဲအမြဲတမ်းစဉ်းစားနေရတယ်အမေရိကန်ကလည်းဒီကောင်စဉ်းစားမှာပဲကျန်တဲ့နိုင်ငံတွေကလည်းပဲကျေးဇူးရှင်တွေနဲ့ပူရောက်သွားမလားအိန္ဒိယဆိုအမြဲတမ်းပြောနေတာပဲအိန္ဒိယလှုပ်လှုပ်ရဟာငါတို့ကတွန်းပို့လိုက်ရင်မြန်မာကတေဥ့ဖက်ပါသွားမှာအဲ့ဒါအောင်လှုပ်ရပါတယ်ဆိုပြီးပြောနေကြတာပါဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းပဲသူတို့ချင်းချင်းသဘောထားတိုက်ဆိုင်မှုညီညွတ်မှုရှိနေတော့ဖြစ်နေမှာပဲကမ္ဘာဒီမိုကရေစီမြန်မာနိုင်ငံကတစ်ခုလုံးကထွန်းကားလာရေးကလည်းပဲဒီနိုင်ငံတွေအလုံးမှာတညီတညွတ်ဖြစ်မှာဆိုတော့အဓိကကမ္ဘာအင်အားကြီးပြိုင်ဘက်နိုင်ငံတွေတစ်ဖက်ကဒီမိုကရေစီကျန်တဲ့တစ်ဖက်ကဒီမိုကရေစီမဟုတ်တဲ့နိုင်ငံဆိုတော့တကယ်ကြမှာဒီမိုကရေစီထွန်းကားရေးဟာနိုင်ငံတော်အခင်းချင်းအသိပြီးတော့ကိုထိလက်ရောက်တာအခြေအနေအခင်းချင်းသိပြီးတော့ဒါဘာဒီကံဒီကံသိမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနေရာမှာတခုမေးကြည့်ချင်ပါတယ်ဒီလိုအခင်းကျင်းမျိုးမှာပေါ့ဒီမြန်မာနိုင်ငံကဒီမိုကရေစီလူလားသူတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါပါလဲ
အရေးကြီးဆုံးပါပဲဒီမိုကရေစီ can neither be imported nor exported ဒီမိုကရေစီဟာသူများစီကတင်းသွင်းလို့လည်းမရဘူးဝယ်ယူလို့မရဘူးကိုယ်နိုင်ငံတွေမှာကိုယ်ဖန်တီးကြရမယ်ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီဆိုတော့မြန်မာပြည်သူတွေဟာပိုပြီးစီလုံးညီမှုရှိဖို့လိုတယ်နောက်ပြီးဒီမိုကရေစီလိုလာတဲ့စိတ်ဓာတ်တွေလူတွေစီကံတာဝန်ယူမှုစသဖြင့်ပေါ့လေအစအစအရာရာအာပညာရေးပေါ့လေသူတွေအသိဉာဏ်မြင့်မအောင်သူတို့လိုရမယ်စီလုံးညီမှုရှိဖို့လိုတယ်ကိုကျိုးကိုကြည့်ပြီးတော့ငါကျိုးစီပါရှိရင်ပြီးရောဆူပြီးရောအများအကျိုးကိုပြစ်ပယ်ပြီးရောလုတ်တဲ့စိတ်ဓာတ်မျိုးကိုစွန့်ပစ်ဖို့လိုတယ်အဲ့ဒါမျိုးတွေစူပေါင်းပြီးတော့ညီညာညာလောက်ရမှာဖြစ်ပါတယ်အချိန်ယူပြီးတဖြည်းဖြည်းသွားမဲ့ကိစ္စလို့ထင်ပါတယ်မျက်စိ
မြန်မာအရေးမှာဟို American စီကနေပြီးတော့ထင်သလောက်အကူအညီတွေမရတော့ဘူးဆိုရင်ဒီဒီမိုကရေစီအရေးလိုလားသူတွေအနေနဲ့ဘာဆက်လုပ်တဲ့နေထင်ပါလဲ
ကိုကိုအားကိုးရမှာပေါ့ဟာတော့မြန်မာ American ကိုစကားကြားမှာသိပြီးတော့အားထားနေလို့ဖြစ်တာသူတို့ကသိပြီးလုံအောင်လုံလုံလရလရအားထားလို့မင်းရပါဘူးဆိုတော့ကျွန်တော်စကားပြောသလိုပဲကိုရိုဘက်ကတိဆောက်မှာပေါ့လေတချိန်ညီမှာတော့အလှည့်ပြောင်းဖြစ်လာမှာပဲအခုလည်းပဲမိမျိုးစုနဲ့တိုက်ပွဲဝင်နေရရုံကန်နေရဆိုတော့အလှည့်ပြောင်းဖြစ်လာတဲ့အခါကိုရိုဘက်ကအစဉ်သင်းဖြစ်နေအောင်ညီညွတ်ညွတ်နဲ့ဆက်သွားဖို့ပဲလိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတန်ရှင်